မြန်မာနိုင်ငံမှာထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူနှစ်ဦးအပါအဝင်ဆီယနာသိမ်းမှုကိုစန့်ကျင်သူလေးဦးကိုစစ်ကောင်စီက ကြိုးပေးကွပ်မျက်ခဲ့တဲ့အတွက်ရှုံချကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဇက်တိုက်ပြုလုပ်နေရမှာဒီကနေ့မှာတော့တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေမှာလည်းပြုလုပ်ခဲ့ကြပါတယ်။ ဒါကတော့တောင်ကိုရီးယားနိုင်ငံမြို့တော်ဆိုးမှာဒေသစံတော်ချိန်ည9:00လောက်ကမြန်မာစစ်အာဏာရှင်စန့်ကျင်ရေးကြွေးကြော်ပြီးလူစီကားရာမြို့လေကောင်မှာခြစ်တဲ့ဆန္ဒပြနေကြတာပါ။တောင်ကိုရီးယားရောက်မြန်မာနဲ့တိုင်းရင်းသားတွေမြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့တောင်ကိုရီးယားနိုင်ငံသားတွေဒါဇင်နဲ့ချီပူးပေါင်းပါဝင်ခဲ့ကြပါတယ်။ဒါအပြင်ဆန္ဒပြသူတွေဟာဝမ်းနည်းချေကွဲခြင်းအထိတ်မဲ့အနက 28ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ကန့်ကွက်ရှုံချခဲ့ကြပါတယ်။ဒီလိုတေတန်စီရင်မှုကိုကျူးလွန်ရတဲ့အတွက်လည်းတာဝန်ခံရမှာဖြစ်ပြီးတော့မြမတာဝန်ခံရမှာဖြစ်တယ်လို့မြမဒီမိုကရေစီရေးထောက်ခံတဲ့တောင်ကိုရီးယားအမတ်များအဖွဲ့ရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။ဒီတော့တွင်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလည်းစစ်ကောင်စီရဲ့ကွန်မြတ်ခဲ့တဲ့လုပ်ရက်ကိုကန့်ကွက်ရှုံချတဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။လူပေါင်းရာနဲ့ချီပါဝင်တဲ့ဒီဆန္ဒပြပွဲမှာဩစတြေးလျနိုင်ငံမှာခိုလုံခွင့်ရခဲ့တဲ့နာမည်ကျော်အနုပညာရှင်မင်းမော်ကွန်းလည်းပါဝင်ပြီးမိကွန်းပြောခဲ့ပါတယ်ရှင်။